မြောက်ကိုရီးယားကောင်းဆောင်တဲ့အမေရိကန်သမ္မတရဲ့မအောင်မြင်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကြောင့်ထိပ်တန်းသံတမန်တယောက်ကိုမြောက်ကိုရီးယားကကွပ်မျက်လိုက်တယ်လို့တောင်ကိုရီးယားသတင်းစာတစ်စောင်ကထုတ်ပြန်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ကောင်းဆောင်ကင်ဂျွန်အွန်းတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးနိုင်ဖို့အမေရိကန်မှာဦးဆောင်ညီနိုင်ခဲ့သူကင်ဟောက်ချိုနဲ့တခြားထိပ်တန်းတာဝန်ရှိသူ၄ယောက်ကိုတုံ့တင်ခဲ့တယ်လို့တောင်ကိုရီးယားရဲ့အကြောင်းအရာဆုံးသတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။သူတို့ကိုအမေရိကန်အတွက်သရှိုလ်လုပ်မှုနဲ့မလာရဲကတုတ်တင်ခဲ့တာဖြစ်တယ်လို့ဩဇာညောင်းတဲ့ချိုဆွန်အီဘိုသတင်းစာထဲမှာသတင်းဖော်ပြခဲ့တာဖြစ်ပါတယ်။ကင်ဂျုံအွန်းရဲ့ညာလယုံဖြစ်တဲ့ဒီကင်မြောင်ချိုးကိုအလုတ်ကျန်းတဲ့ပညာပေးစခန်းကိုပို့ခဲ့တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားရဲ့တူဦးဒီသောမျိုးသမီးအချီတန်းတန်တမန်ကင်ဆောင်ဟေးကိုလည်းနိုင်ငံရေးသမားတွေထားတဲ့အကျဉ်းစခန်းကိုပို့ခဲ့တယ်လို့ခနွားရီထိပ်သီးဆွေးနွေးပွဲမှာသကပြန်လှုပ်ပေးသူကိုလည်းအမားတွေဘာသာပြန်တယ်ဆိုပြီးရဲဘတ်စခန်းကိုပို့ခဲ့တယ်လို့သတင်းထဲမှာရေးသားထားပါတယ်။ဒီသတင်းလေးကိုနှီးဆက်တဲ့သတင်းရက်ပွက်တစ်ခုကရတယ်လို့သာပြောပြီးဘယ်လိုရသလဲဆိုတာကိုတော့ချိုဆောင်းအီဘော်သတင်းစာကပြောကြားခြင်းတော့မရှိပါဘူး။တောင်ကိုရီးယားသတင်းစာထဲမှာဖော်ပြမှုတွေနဲ့ပတ်သက်လို့တီးကြအတီးပြုလို့တော့မရနိုင်ပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်မီယိုကလည်းအတီးပြုနိုင်ဖို့စုံစမ်းနေတယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံထဲမှာအသက်ခံရတယ်လို့တောင်ကိုရီးယားသတင်းစာတွေမှာဖော်ပြခံရသူတချို့လည်းတခါတည်းရန်သတင်းပတ်အချာမှာလူမြင်ကွင်းကိုပြန်ရောက်လာတာမျိုးတွေတော့ရှိတတ်ပါတယ်ခင်ဗျာ။